ကာတာနိုင်ငံနဲ့ဗင်နဂွေအင်းကြီးနိုင်ငံတွေကြားအချိန်မြင့်လာနေတဲ့ထိတဲ့ဖြစ်မှုအဆုံးသတ်ရေးဂျာဝင်ဆက်ဆက်ပေးဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားရုပ်ဝင်ကြီး Rex Tillerson ဟာကာတာနဲ့ကူဝေးနိုင်ငံတွေကထိတ်တန့်တာဝန်ရှိသူတွေနဲ့အင်္ဂါနေ့ကပြဆိုပါတယ်။အမေရိကန်ရဲ့အခိုင်အမာမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ကာတာနိုင်ငံရဲ့နိုင်ငံသားရုပ်ဝင်ကြီး Sheikh Mohammed bin Abdul Rahman Al Thani နဲ့ဝင်ကြီး Tillerson တို့ဝါရှင်တန်မြို့တော်မှာပြဆိုပါတယ်။တခါအင်္ဂါနေ့နှောင်းပိုင်းမှာတော့ကူဝိတ်အစိုးရအဖွဲ့ရေးရာဝန်ကြီးနဲ့ယာယီပြန်ကြားရေးဝန်ကြီးရှေ့ခ်မိုဟာမက်အဗ်ဒူလာအယ်ဆဘာနဲ့ဝန်ကြီးတေလာဆန်တွေ့ဆုံပါတယ်။ဆော်ဒီအာရေဗျနဲ့တခြားအာရဗ်နိုင်ငံတွေကကာတာနိုင်ငံအပေါ်ကုန်သွယ်ရေးနဲ့တန်တမာရေးရာပိတ်ဆို့ရေးယူမှုတွေချမှတ်ပြီးတရင်သုံးပတ်အကြာမှာအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ပင်လယ်ကွေ့နိုင်ငံတွေအကြငင်းပွားနေတဲ့ပေါ်တန်တမာရေးအဖြစ်တစ်ခုရဖို့ကြိုးစားတာမှာတွေ့ဆုံဆွေးနွေးတာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဝန်ကြီးတေလာဆန်ကပြောပါတယ်။ဒါပေမဲ့လည်းဆော်ဒီအာရေဗျ၊ဘာရိန်း၊အီဂျစ်နဲ့အာရဗ်စော်ဘောများတည်တော်စုတို့ကတော့သူတို့ရဲ့စက်သုံးချက်ပါတောင်းဆိုချက်တွေကိုအလျှော့ပေးလို့ရဲ့အရေးလက္ခဏာမပြသေးပါဘူး။အဲ့ဒီအထက်မှာကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးကိုအစဉ်လျှော့ချဖို့နဲ့ကာတာအစိုးရကရမုံငွေထောက်ပံ့ထားတဲ့အယ်ဂျာဇီရာသတင်းဌာနကိုပိတ်ပစ်ဖို့လို့ပေါ်ပါမယ်။ကာတာနိုင်ငံဟာအစိုးရဝါဒီအုပ်စုတွေကိုထောက်ခံပံ့ပိုးနေပြီးဒေသတွေမတည်ငြိမ်ဖြစ်အောင်လုပ်နေတယ်လို့ဆော်ဒီဦးဆောင်တဲ့အုပ်စုကဆွဆွဲပြီးတော့ဇွန်လ9ရက်နေ့မှာဆက်ဆံရေးအားလုံးကိုဆိုင်းငံ့ခဲ့တာပါ။ကာတာကတော့ဆွဆွဲချက်တွေအားလုံးကိုညှင်းထားပါတယ်။